ကမ္ဘာရာသီဥတုပြောင်းလဲဖောက်ပြန်မှုအပြင်ကြမ်းများအားကောင်းတဲ့ကျန်းမာရေးနဲ့မညီညွတ်တဲ့အစားအသောက်တွေကြောင့်နာဂတ်ကလေးငယ်တွေရဲ့ကျန်းမာရေးပေါ်မှာအန္တရာယ်ရှိနေတယ်လို့ကမ္ဘာတဝန်းကကလေးငယ်နဲ့ဆက်ကျော်တဲ့ကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကသတိပေးလိုက်ကြပါတယ်။ကမ္ဘာတဝန်းလက်ရှိသိဆုံးနေတဲ့ကလေးအရေးအတွက်ရဲ့သုံးပုံတစ်ပုံကျော်ဟာသဘာဝပတ်ဝန်းကျင်နဲ့ဆက်ဆက်နေတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့အစည်း WHO ရဲ့လက်တလောထုတ်ပြန်တဲ့အစီရင်ခံစာမှာဆိုထားပါတယ်။ပြည်စုံကတော့နန်းလောင်ကတင်ပြထားပါတယ်ရှင်။
ကလေးတွေရှင်တန်းဖုံဖြိုးရင်းနဲ့ကျန်းမာကြံခံရေးကိုထိခိုက်စေတဲ့တဘာဝပတ်ဝန်းကျင်မျိုးမဖြစ်အောင်ဖန်တီးထားတဲ့နိုင်ငံတနင်္ဂနွေမှာမရှိသေးဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ရဲ့ February 18ရက်နေ့ထုတ်စီရင်ခံစာမှာဖော်ပြထားပါတယ်။ WHO, UNICEF နဲ့ Lancet ဆေးသိပ္ပံကြံနယ်တို့ရဲ့တာဝန်ပေးချက်အရတိကျဆွေးနွေးတဲ့သိပ္ပံပညာရှင်လေးတွေကနိုင်ငံပေါင်း180ကျော်မှစစ်တမ်းကောက်ယူထွက်လာခဲ့တာပါ။အဲ့ဒီအစီရင်ခံစာမှာတော့ကလေးတွေရဲ့ပညာရေးကျန်းမာရေးစောင့်ရှောက်မှုအာရဒရရှိမှုနဲ့အကြံဖတ်မှုတွေကလည်းအကာအကွယ်ပေးထားတဲ့ကိစ္စရပ်တွေကိုပါတိကျခွဲပြီးတော့ဖော်ပြထားတာပါအစီရင်ခံစာဦးဆောင်ရေးသားခဲ့တဲ့ London UCL College ပမောက်ခ Anthony Costello ကတော့အခုလိုပြောပါတယ
် WHO believes that more than a third of all deaths now are relatedto environmental effects.
ဆိုတော့ဒီသုံးနေကြတဲ့ကလေးတို့လိုကြောသဘောပတ်ဝန်းကျင်တည်အောင်မှုကြောင့်ဖြစ်တယ်လို့လူမျိုးချိုဖွဲ့ကယူဆပါတယ်ဆယ်ရီဆယ်ရောက်မှ900လောက်ကမြင်းမြတ်နဲ့လေတူကိုရှူဆိုင်နေရတယ်မသက်နဲ့ရေတွေတောက်နေရပါတယ်မသက်နဲ့ရေကအာဟာရအတွက်လည်းမကောင်းသလိုရောဂါပိုးကူးစက်ပြန့်နှံ့မှုလည်းဖြစ်စေပါတယ်အဲဒီလိုရာသီဥတုကြောင့်လည်းဒီအပူလိုင်းတွေဖြတ်တဲ့အတွက်ကူးစက်ရောဂါတွေဖြစ်လာနေတာပါပြည်လုံးတို့ကွေးတွေဖြစ်လာမယ်မိုးကောင်ရေလျှောက်ပြီးရာသီဥတုပုံစံပြောင်းရင်ဖြစ်တဲ့ဇီကာဗိုင်းရပ်စ်ပိုးတွေပေါက်လာမယ်ဒီပြဿနာအတော့ကြီးပါတယ်
ကမ္ဘာဥရရာသီပြောင်းလဲဖောက်ပြန်မှုအပြင်ကြော်ညာအကောင်းနဲ့ကျန်းမာရေးနဲ့မငြိမ်ကျွတ်တဲ့အစားအသောက်တွေကြောင့်လဲအနာဂတ်ကလေးငယ်တွေရဲ့ကျန်းမာရေးအပေါ်မလိုလားအပ်တဲ့တည်ရောက်မှုတွေရှိနေတယ်လို့ကမ္ဘာသဘောကကလေးငယ်နဲ့ဆက်ကျော်တဲ့ကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကသတိပေးလိုက်ကြတာပ
ါ We know that children are being bombarded with advertising everywhere they look.We're seeing obesity rise.
မြန်မာကကြော်ညာအကောင်းကောင်းနဲ့ရောင်းနေကြတဲ့စားတောက်တွေကိုကလေးတွေတွေ့နေရတာပါ။အဝလုံးနဲ့ကလေးတွေတို့လာတာကိုလည်းတွေ့နေရပါတယ်။ online game တွေကစားတဲ့ကလေးတွေလည်းအတော့ကိုများလာပါတယ်။ company တွေကလည်းကလေးတွေကိုဥတည်ပြီးတော့ကြော်ညာရောင်းချနေတာပါ။အသက်9နှစ်လောက်ကလေးတွေကတော့ကြော်ညာတွေကိုကြည့်ပြီးအကောင်းဆုံးခွဲခြားတတ်ဘူးလေ။ဒါကလည်းသိအရေးကြီးတဲ့ပြဿနာလို့ထင်ပါတယ်
။မြန်မာနိုင်ငံလုံးဆင်းရဲပြီးတော့ပူပြင်းခြောက်တဲ့နိုင်ငံတွေအနေနဲ့ဥရရာတွေပြောင်းလဲမှုရဲ့အတန်းကိုကြီးကြပ်သာရင်ဆိုင်နေရတဲ့အပြင်အင်းနေချင်းတရုတ်နဲ့ထိုင်းနိုင်ငံကအတင်းစားအစားအသောက်တွေကိုနေရာကတွေ့မြင်နေရတာပါဆယ်ကျော်တဲ့အရွယ်သားနှစ်ယောက်ရှိတဲ့ရန်ကုန်မြို့ခံအင်းရှင်မတူဖြစ်တဲ့မတ်တနာကတော့ကလေးအဟာရနဲ့ပတ်သက်လို့သူကိုယ်တိုင်လည်းလေ့လာခဲ့တယ်လို့ကလေးတွေကလည်းနားလည်အောင်ငယ်ကလေးကသဘောပေါက်အောင်ပြောပြထားတယ်လို့ပြောပါတယ်
အမားနဲ့တက်ကြရတော့မအားလို့အခုနောက်ပိုင်းဆိုရင်လည်းဟိုကိုပို့ပြီးတော့ပြည်သူ့တာအပြည့်ရတာလေအွန်လိုင်းနေလေဒီအင်တာနက်တွေတောင်းလာအခါကျ information ကြီးရတယ်လေညာတော့အရင်ဒီပြည်သူ့ကလာတဲ့အစားအသောက်တွေဆိုဥမာဟိုစိတ်အကြောင်းနေနောက်ကျဲလီဒါမျိုးဆိုရင်မအားလို့ဒီလိုပြင်မစားဘူးနောက်အထူးကြပေါ့နော်မုတ်ဖိုးဆိုရင်လည်းမအားလို့ကတိတ်ပြီးတော့ပြေးရမုတ်ဖိုးဒီတိုင်းနဲ့တိုးတဲ့ဒီလိုအတက်တူစီဝယ်ရောပဲဒီအစားအသောက်ဆိုရင်တော့မအားလို့အဲ့ရနေပြီပဲဒီကြောင်းပိရဲ့ဒီဉာဏ်ပြင်ပါဆိုရင်ကိုယ်ကဒါကိုစူးစူးလာကြတာလို့ကြားပြီးတိုးတိုးစားကြတယ်မဟုတ်ဘူးကိုယ်တိုင်းကြည့်ရပါတော့ကိုယ်တိုင်းကြည့်ပြီးတော့နည်းနည်းကျမအင်းနည်းနည်းမဟုတ်တော့ဘူးဒီလိုစားရဲ့နောက်ပြီးအင်းလာမာတဲ့ဒီထပ်ပြန်လာရှိစဉ်ဖြတ်သွေးဟာတော့စားအမားရဲ့အပြင်စားပိရင်စားပြီပေါ့နော်
အစီအခံစာမှာတော့2030အကြောင်းမှာကမ္ဘာကြီးပုံနေလာစေတဲ့ဖန်လောင်အင်တန်ဂွေချောချာရေး2015ပါရီသဘောတူညီမှုအတိုင်းလိုက်နာသလားဆိုတာကိုတနင်္ဂနွေနေ့လေ့လာထားတာပါလူသားတွေရဲ့လူရဲကြောင့်ဥရုယာတိပြောင်းလဲမှုတွေဖြစ်လာတဲ့ကိစ္စကတက္ကသိုလ်လုံးနဲ့ဆိုင်တဲ့ကိစ္စလည်းဖြစ်တယ်လို့ WHO ကပြောပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေကနေထုတ်လုပ်လိုက်တဲ့ဖန်လောင်အင်တန်ဂွေဟာချမ်းသာတဲ့နိုင်ငံတွေတဲ့နေပြီမဲ့လည်းဥရုယာတိပြောင်းလဲမှုရဲ့အတန်းကိုပိုးပြောရင်ဆိုင်နေရတယ်လို့လည်းနိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF ရဲ့2019ခုနှစ်ကမ္ဘာစီးပွားရေးသုံးသပ်ချက်အစီအစဉ်မှာဖော်ပြထားတာပါ။ဒေါက်တာကိုစတယ်လိုကလည်းအခုလိုဆက်ပြောပါတယ်
။ But when you look at the indicator of sustainability and we chose the amount of carbon pollution emissions
the carbon တွေကိုလေးရောက်မှာတနင်္ဂနွေကျင်းလိုက် carbon dioxide ဓာတ်ဝင်ထုတ်လွှတ်မှုဘယ်လောက်ရှိမလဲဆိုတာကိုပြုစုထားပါလို့2030ရောက်ဖို့က10နှစ်ပဲလိုတော့တာပါကလေးတွေရဲ့အနာဂတ်ကိုထိခိုက်စေတဲ့ဖန်လို့ရင်ဓာတ်ဝင်နည်းနည်းလေးသာထုတ်လွှတ်တဲ့နိုင်ငံတွေကတော့ဆင်းရဲတဲ့နိုင်ငံတွေပါဓာတ်ဝင်အများဆုံးထုတ်လွှတ်နေတဲ့ထိပ်ကနိုင်ငံ20ထဲမှာအမေရိကန်ကနေဒါအော်စတြေးလျပြည်ထောင်စုချမ်းသာတဲ့နိုင်ငံတွေပါဝင်ပါတယ်
မိုးပေါင်ရရှာတာ၊ရေကြီးရရှာတာ၊အပူလိုင်းထက်တာနဲ့ဒီလိုညဉ့်ညမ်းတာလိုပြင်းထန်တဲ့ရာသီဥတုအခြေအနေနဲ့ငှက်ဖြားနဲ့တုတ်ကွေးလိုကူးစက်များတဲ့ရောဂါတွေကိုကမ္ဘာတဝန်းခံစားနေကြရတယ်လို့လည်းပါမောက်ခ်ကော့စတယ်လိုကပြောပါတယ်။ ချမ်းသာကြွယ်ဝတဲ့တိုင်းပြည်တို့ရဲ့ကလေးတွေမှာတော့ဥရုယာတိကြောင်းလည်းမို့ကြောင့်ဆိုးရတဲ့ချမ်းသာရေးပြဿနာနဲ့ရင်ဆိုင်နေရပြီလို့ The Lancet စီးပညာကော်မရှင်ကဆိုထားပါတယ်။စီးရတဲ့နိုင်ငံတွေမှာကလေးငယ်တွေရဲ့ချမ်းသာရေးကိုအာရုံစိုက်နိုင်ဖို့အဝေးကြီးလိုသေးတယ်လို့လည်းပညာရှင်တွေကထောက်ပြကြပါတယ်။ကလေးငယ်တွေဆက်ကြောတက်တွေကိုအဓိကရည်ရွယ်ပြီးတော့တခြားများတဲ့အချိုးရည်တွေအသင့်စားနိုင်တဲ့အစားအသောက်တွေဆလိတ်တွေအရက်တွေဂိမ်းတွေလောင်စာတွေကိုကြောညာနေကြတာကြောင့်လဲကလေးတွေရဲ့ဖွံ့ဖြိုးမှုနဲ့ကျန်းမာရေးကိုချိန်ချောင်းနေတယ်လို့အစီအစဉ်ကစားထဲမှာမိမောင်းထုတ်ပြထားပါတယ်ရှင်။